လေးစားရတဲ့သောတာရှင်များရှင်မြမပြည်ရဲ့ဝေးလံခေါင်းတီးတဲ့နေရာတွေမှာအချင်းစခန်းတွေစောက်ပြီးနိုင်ငံရေးအချင်းသားတွေကိုနှစ်ရှည်ထောင်နှံတွေနဲ့ပုံမှန်အမျိုးမျိုးတက်ပြီးအချင်းချထားပါတယ်စစ်အာဏာရှင်ကနိုင်ငံရေးအချင်းသားတွေကိုမိသားစုနဲ့ဝေးကွာအောင်မိသားစုကလိုက်မတွေ့နိုင်အောင်ရက်ဆက်စွာပြုမူလှုပ်ဆောင်ခဲ့လှုပ်ဆောင်နေစေဖြစ်ပါတယ်ဒါပေမဲ့ဒီလိုအချင်းထောင်တွေဟာသူရဲကောင်းတို့စုဝေးရာအရက်ဦးညွန့်ရာအရက်ဖြစ်ပါတယ်ဒါကိုကြည့်ရင်စစ်အာဏာရှင်ကိုခေါင်းငုံမခံဘူးဆိုတာပြသနေတာပါနိုင်ငံရေးအချင်းသားတွေကစစ်အာဏာရှင်စနစ်ကပေးတဲ့မတရားမှုတွေကိုစန့်ကျင်တိုက်ခိုက်ရတယ်လို့တဘာဝတရားကိုလည်းလေစင်းမခံပဲတွန်းလှန်ရပါတယ်။သကိုင်းတိုင်းကလေးမျိုးအချင်းထောင်ကို1998မှာနိုင်ငံရေးအချင်းသား15ဦးနဲ့စတင်ဖွင့်လှစ်ခဲ့ပါတယ်။1998မှာပြစ်ဒဏ်အများဆုံးက14နှစ်ပါ။ဒီနောက်1999မှာကျောင်းသားလူငယ်တွေကိုပြစ်ဒဏ်အများဆုံး59နှစ်58နှစ်42နှစ်ချမှတ်ပြီးကလေးမျိုးအချင်းထောင်ကိုပို့ခဲ့ပါတယ်။1999မှာပြစ်ဒဏ်အများဆုံး59နှစ်ကြာခံရတဲ့တကုံတက္ကသိုလ်ကျောင်းသားကိုအေးအောင်ကိုကလေးဝစိတ်ကမ်းမှာတွားကြိုခဲ့တဲ့အချင်းဦးစီးကဝန်ထမ်းတွေလူတက်နဲ့ထောင်သက်မှားကုန်ကြတယ်တဲ့သားသမီးချင်းကိုချင်းစာတဲ့ဝန်ထမ်းတချို့ကစုတ်တတ်တတ်နဲ့စိတ်ထိကြိုက်ကြပါတယ်စစ်အာဏာရှင်ကမြမပြည်မှာနိုင်ငံရေးအချင်းသားမရှိဘူးလို့ကဘာကိုလိန်ညာပြီးနိုင်ငံရေးအချင်းသားတွေကိုတီးတဲ့အချင်းသားလို့ဆိုပါတယ်။လိန်ညာလှည့်ပြားတဲ့နေရာမှာစံပြုတ်ရမယ်စစ်အာဏာရှင်ကကလေးမျိုးအချင်းထောင်မှာငှက်ဖြောင်းဝေဒနာခံစားရတဲ့နိုင်ငံရေးအချင်းသားတွေရဲ့ဆေးမှတ်တမ်းမှာချမ်းတုံဖျားလို့ပဲယောဂါကိုသေးအောင်လုပ်ရေးပါတယ်။ငှက်ဖြားယောဂါမရှိဘူးလို့ ICRC ကဘာချက်ချင်းင်းနဲ့လူအခွင့်ရေးစောင့်ကြည့်သူတွေကိုမူသားသုံးခဲ့ပါတယ်။အသက်အန္တရာယ်ထိခိုက်စေတဲ့ငှက်ဖြားယောဂါပြင်းထန်တဲ့ကလေးအချင်းထောင်ထဲမှာအချင်းကြခံခဲ့ရတဲ့နိုင်ငံရေးအချင်းသားဟောင်းတထုံမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ကိုခွန်မြင့်ထွန်းအကြောင်းကျွန်မပြောပြရစီလူတယောက်အတွက်အဓိကလိုအပ်ချက်ဟာကိုယ်ပိုင်အတွေးခေါ်ရင့်ကျက်မှုပြေဝမှုဖြောင့်မတ်တည်ကြည်မှုဒါတွေနဲ့လူဘဝကိုရင်ဆိုင်ရတာလို့ပြောတဲ့ကိုခွန်မြင့်ထွန်းကဘူမိဗေဒနဲ့ကြောင်းပြီးခဲ့ပါတယ်ဒီပညာရေးကိုသူမိဘလုတ်အားတွေနဲ့သင်ခဲ့ရတယ်လို့ဆိုပါတယ်ဘူမိဗေဒဘာသာရပ်နဲ့ကြောင်းပြီးခဲ့တဲ့ကိုခွန်မြင့်ထွန်းကဣတိလေးလုံးအရေးတော်ပုံမတိုင်ငယ်မှာမိုးကုံမြို့မှာကြောက်တူးပြီးကျူးရှင်စရာလုတ်ခဲ့ပါတယ်ရှစ်လေးလုံးအရေးတော်ပုံကြီးနိုင်ငံနဲ့အခွန်းပြန့်နှံ့လာတဲ့အခါမိုးကုံမြို့အထိရောက်ရှိခဲ့ပါတယ်အဖြူစိမ့်ွေကြောင်းသားကြောင်းသူလေးတွေဘိုးကျော်အောင်ဆန်းဓာတ်ပုံကြီးကိုင်းပြီးမြို့အနှံ့ဆန္ဒပြကြပါတယ်ဒီကလေးတွေမြင်တော့ကိုခွန်မြင့်ထွန်းစာတင်တာရက်ကြီးကျောင်းသားကျောင်းသူတွေနဲ့အတူပါဝင်ခဲ့ပါတယ်။စိတ်သက်ပြင်းထန်လာရင်အခက်ခဲကိုကြော်ဖြတ်နိုင်တယ်ဆိုတဲ့စိတ်နဲ့မိုးကုတ်ကနေမန္တလေးအထိရောက်လာပြီးအရေးတော်ပုံကြီးကိုဆက်လက်ဆင်နွှဲခဲ့ပါတယ်။မန္တလေးမှာဘုန်းကြီးကျောင်းတစ်ခုမှာတဲခိုးပြီးလူထုကိုနိုင်ငံရေးနှိုးကြားစေမဲ့တရားပွဲတွေကိုလိုက်ပြီးနားထောင်ခဲ့ပါတယ်။စင်အောက်ကနားထောင်သူကိုစင်ပေါ်မှာဟောပြောသူဖြစ်အောင်ယဟန်းသံဃာတွေကကိုခွန်မြင့်ထွန်းကိုတိုက်တွန်းခဲ့ပါတယ်။ဘုန်းကြီးတွေကကျွန်တော်ကိုမှားလိုက်တယ်။စင်မော်ရောက်လို့ကိုပြောတဲ့စကားကိုပရိတ်သတ်ကနားထောင်ပြီးလက်ခုပ်မနာတမ်းတီးရင်စင်းလာခဲ့တော့လက်ခုပ်တိုးတိုးတီးရင်ဆက်ပြောလို့တင်ကြားပေးပါတယ်။ဒါကြောင့်ထင်းနေနဝတာနာအဖဆန္ဒခံယူပွဲတွေမှာလူထုကလက်ခုပ်အရှိကြီးတီးတာတဲ့။တထုံမြို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်အဖြစ်စည်ရင်တင်သွင်းဖို့တထုံမြို့နယ်ကပဲကိုခွန်မြင့်ထွန်းကိုဝိုင်းဝန်းထောက်ခံခဲ့ပါတယ်။ဒီသူလူတို့ကယုံယုံကြည်ကြည်နဲ့သူ့ကိုလှွတ်တော်ကိုစလဲအဖြစ်ရွေးချယ်လိုက်တဲ့နောက်အဖွဲ့ချုပ်လှွတ်တော်ကိုစလဲအဖြစ်နဲ့သူ့နေရာမှာသူမြဲအောင်ရက်ခဲ့ပါတယ်။1996မေလ20ရက်နေ့မှာကိုခွန်မြင့်ထွန်းအဖမ်းခံလိုက်ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နေအိမ်ခြံထဲမှာ၆နှစ်မြောက်ရွေးကောက်ပွဲနှစ်ပတ်လည်အစည်းအဝေးကိုတက်ရောက်မှလာလို့တထုံမျိုးစစ်ထောက်လိုင်းကြီးကမေးခဲ့ပါတယ်။စစ်ထောက်လိုင်းကြီးကဒီအစည်းအဝေးကတရားမဝင်ဘူးလို့ကိုခွန်မြင့်ထွန်းကိုပြောပါတယ်။ဒီစကားကိုကိုခွန်မြင့်ထွန်းကအခုလိုခြေပပြောဆိုခဲ့ပါတယ်။1990ပြည့်ရွေးကောက်ပွဲပြီးရင်စစ်တပ်ကစစ်တမ်းရပြန်မယ်လို့ကဘာတိကြေညာခဲ့ပါတယ်။ကျွန်တော်တို့ကိုလူဒုကပြည်သူ ူးလွှတ်တော်ကိုယ်စားလှယ်အဖြစ်ပြည်သူရဲ့အချုပ်ချာအာဏာ၃ရက်စလုံးကိုလွှဲအပ်ပေးခဲ့တာဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးဆိုတာပဲဒီတော့ပြည်သူလူထုစံနာအမှန်နဲ့ရွေးချယ်တင်မြှောက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့၆နှစ်မြောက်ရွေးကောက်ပွဲနှစ်ပတ်လည်အစည်းအဝေးကတရားဝင်ပါတယ်ဒါကြောင့်ဒီအစည်းအဝေးကိုကျွန်တော်တက်မယ်ကိုခွန်မြင့်ထွန်းစကားအဆုံးမှာစစ်ထောက်လန်းရေးကအခုချိန်ကစပြီးခမားကိုထိမ့်သိမ့်လိုက်ပါပြီတဲ့ကိုခွန်မြင့်ထွန်းကိုမော်လမြိုင်စစ်ထောက်လန်းရေးမှာ၁၀ရက်ကြာထိမ့်သိမ့်ပြီးအင်းစိန်အချင်းထောင်ကိုပို့လိုက်ပါတယ်အင်းစိန်အချင်းထောင်မှာ၅ညနဲ့၅ရက်စစ်ကြောရေးလုပ်ခဲ့ပါတယ်လုံးဝအိတ်ခွင်မပေးပါဘူးစစ်ကြောရေးမှာအချက်၃ချက်ကိုအတိကထားပြီးဖြေခိုင်းပါတယ်အဲ့ဒီအချက်တွေကတော့အဖွဲ့ချုပ်လွှတ်တော်ကိုစလဲအဖြစ်ကနှုတ်ထွက်ဖို့ဒေါ်အောင်ဆန်းစုကြည်ကိုမထောက်ခံဘူးအဖွဲ့ချုပ်လူကြီးတွေလောက်တာမှားတယ်ဆိုတဲ့အဖြေကိုရဖို့အရက်ဆက်ဆုံးနီးတွေသုံးပြီးလူချင်းနဲ့အဖြေရဖို့လုပ်ခဲ့ပါတယ်။အဲ့ဒီအချိန်မှာ1962ကျောင်းသားခေါင်းဆောင်တဦးပြောတဲ့စကားကိုကိုခွန်မြင့်ထွန်းရင်ထဲစွဲနေအောင်မှတ်ထားရပါတယ်တဲ့။ဒါကတော့ယုံကြည်ချက်ခိုင်မာတယ်ဆိုတာဘာနဲ့တိုင်းတာရလဲဆိုတဲ့သူ့မေးခွန်းကိုကျောင်းသားခေါင်းဆောင်ကအခုလိုပြန်ဖြေခဲ့ပါတယ်။ရန်သူစစ်ကြောရေးစခန်းအကျက်အတဲစင်းရဲဒုက္ခတွေကြားမှာတချို့ကယုံကြည်ချက်နဲ့လဲသွားကြတယ်တဲ့ငားရဲ့ငားညမနာမနေနှိပ်ဆက်အငင်းမှန်းခံခဲ့ရတဲ့ကိုခွန်မြင့်ထွန်းကအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်အဖြစ်ကကျွန်တော်မနှုတ်ထွက်နိုင်ဘူးဒေါအောင်ဆန်းစုကြည်ကိုကျွန်တော်ထောက်ခံတယ်အဖွဲ့ချုပ်လူကြီးတွေမမှားဘူးဒါကျွန်တော်ယုံကြည်ချက်အဖြစ်ပဲတတ်ချင်တတ်လိုက်ဆိုတော့စစ်ကြောရေးရက်ပြီးအင်းစိန်အချင်းထောင်ကနေမန္တလေးအချင်းထောင်စီကိုခွန်မြင့်ထွန်းကိုပို့လိုက်ပါတော့တယ်